မြန်မာနိုင်ငံကအသွေးထွက်တန်ယူပြိပခါတွေအဆုံးသတ်နိုင်ရေးခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အတွက်စစ်ကောင်စီနဲ့အတိုက်ခံအင်အားစုတွေကိုအရှိတောင်အရှနိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ပြိပခါတွေကြားအရက်သားတွေထိခိုက်သေးဆုံးမှုအတွက်ရှုတ်ချလိုက်သလိုအကြမ်းဖက်မှုတွေကိုရပ်တန့်ဖို့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့သက်ဆိုင်သူတွေအားလုံးကိုလည်းတောင်းဆိုကြောင်းအာဆီယံထိပ်သီးအစည်းအဝေးပြီးထုတ်ပြန်ဖို့ပြင်ဆင်ထားတဲ့ကြေညာချက်မူကြမ်းကိုကိုးကားပြီးတော့ AFP သတင်းကဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြိပခါတွေအတွက်နိုင်ငံရေးအရာဖြေရှာနိုင်မဲ့လမ်းကြောင်းအသစ်တစ်ခုကိုလည်းလာအိုနိုင်ငံမှာကျင်းပနေတဲ့အာဆီယံအစည်းအဝေးမှာထိုင်းနိုင်ငံကဒီကနေ့ပဲအဆိုပြုခဲ့ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးကိုစောင့်ကြည့်ပေးနိုင်တဲ့အာဆီယံရဲ့ကျိုးပန်းမှုတွေနဲ့အတူထိုင်းနိုင်ငံအနေနဲ့တခြားအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိကြောင်းနဲ့နိုင်ငံရေးအရာဖြေရှာလိုကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကသတင်းတောက်တွေကိုပြောခဲ့တာပါ။လူပေါင်းတန်းချီနေရစွန့်ခွာရတဲ့အထိပြိပခါတွေကြီးထွားလာနေတာကိုဖြေရှင်းနိုင်ဖို့အာဆီယံအသင်းဝင်တွေကြားလာမဲ့ဒီဇင်ဘာမှာအလို့သဘောဆွေးနွေးဖို့လည်းထိုင်းနိုင်ငံကကန့်လန့်ထားပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့အကြက်တဲတွေကိုဖြေရှင်းဖို့အတွက်အာဆီယံဘုံသဘောတူညီချက်5ရဲ့ချမှတ်ထားပြီးမဲ့လက်တွေ့အကောင့်ထဲမဖော်နိုင်ပဲဖြစ်နေတာလည်းဖြစ်ပါရဲ့ရှင်။